ဒီကနေ့ကြောက်တဲ့အပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေဖြစ်ရခိုင်ပြည်နယ်မှာလှုပ်ရှားခဲ့ကြတဲ့လူငယ်၃ဦးကိုရှေ့တပ်ဖွဲ့ကဖမ်းဆီးပြီးခွင့်ပြုချက်မရဘဲစူဝေးလှုပ်ရှားမှုနဲ့မှုဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါအပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေထိမှဖြစ်စစ်တွေမျိုးကဒီကနေ့အစောပိုင်းလှုပ်ရှားမှုမှာဦးဆောင်သူလူငယ်၃ဦးကိုရှေ့တပ်ဖွဲ့ကဖမ်းဆီးခဲ့တာပါစစ်တွေမျိုးမှာရေစခန်းကဖမ်းဆီးတော်သူ၃ယောက်ကိုတော့ညီဆန်းကစူဝေးခင်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်၁၉နဲ့ရေးယူခံခဲ့ရတယ်လို့လည်းကိုရန်မှုန်ဖွင့်ခံရသူတဦးဖြစ်တဲ့ကိုနန်နိုင်ထွန်းကပြောပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကိုဒီဘာပေါ့နော်ဒီစင်နာရီလောက်မှာကျွန်တော်တို့ point မှာပေါ့နော်အဲ့မှာဒီဟိုတက်တူနေပါလေရိုက်နေကြရပေါ့နော်ဒီဟိုက B9 တွေနဲ့ပြီးလို့ရှိရင်ဆိုဒီ peace logo ဆွဲထားရအလံနေပြီးပြီးရင်းချင်းရင်းနှက်ပုံနေတော့အဲ့ဒီအဲ့လိုမျိုးအလံတွေနဲ့ကျွန်တော်တို့ဒီတက်တူနေပါလေရိုက်နေတဲ့အချိန်ပေါ့စင်နာရီလောက်အဲ့ဒီမှာဒီရဲသားလာပြီးတော့ဒီဟိုဟဲဟိုဘယ်လိုပြောမလဲခေါ်ဆောင်တော့ပေါ့ကျွန်တော်တို့ဟုတ်အဲ့ပုံမှားကတော့ကျွန်တော်တို့ဒီပုံမှန်စကူပေါ်နေစီပုံမှန်အဲ့ဒါနဲ့ကျွန်တော်တို့ကအခုလိုကြည့်အမှုဖွင့်ထားပါရောအဲပြီးလို့ရှိရင်ဒီအခုဒီနောက်ထပ်15ရက်နေတို့ကဒီအကြောင်းကြားမယ်ပေါ့နော်အဲ့လိုမျိုးပြောပါရော
အပြည့်ပြည့်ဆိုင်ရာလူခွင့်ရည်အနေနဲ့အမျိုးသမီးကျန်းဖက်မှုပတ်ပြောက်ရဲ့အထင်မှဖြစ်လူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့လှောက်ရှားခဲ့ကြတာလို့လည်းပြောပါတယ်လှောက်ရှားမှုမှာဥဆောင်သူတွေကိုရေးတပ်ဖွဲ့ကမှုန်ဖွင့်ခဲ့ပြီးနောက်မှာတော့အမခန်နဲ့ပြန်လှုပ်ပေးခဲ့ကြောင်းလည်းမှုန်ဖွင့်ခံထားသူနောက်တူဖြစ်တဲ့မခိုင်မြသူကပြောပါတယ်
ဟုတ်ကလုံးတရားမယ်ဒီနေ့အကြတဲ့လူခွင့်ရေးနေ့လည်းဖြစ်တယ်ပေါ့နော်အာလူခွင့်ရေးနေ့လည်းဖြစ်တယ်တစ်ဆက်မှာခုနကပြောသလိုဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လှူရှာမှုတွေလေဒီရက်ပိုင်းကအာဒီအတိုးထဲမှာရှိရပေါ့နော်၁၆ရက်တောင်လှူရှာမှုလို့ရှိရအာဆိုတော့ကျမတို့အနေနဲ့ဟိုလူခွင့်ရေးကိုတန်ဖိုးထားတယ်လေးစားလိုက်နာတယ်အမျိုးသမီးအခွင့်အရေးတွေကိုလည်းကျမတို့အနေနဲ့တန်ဖိုးထားလေးစားလိုက်နာတဲ့အတွက်အာဒီလိုမျိုးလှူရချင်းဖြစ်တယ်နောက်တစ်ဖက်မှာကျမတို့အနေနဲ့ဟိုလူစုလူဝေလောက်တဲ့အပိုင်းမှာလည်းဟိုလူရည်ကတိတ်အများကြီးရှိရမဟုတ်ဘူးပေါ့နော်လမ်းချရင်းပါလာကြတာဖြစ်တဲ့တချို့လူတွေကကြတော့ဆိုတော့ဟိုနီးစုစီနဲ့ခုလောလောဆယ်မှာတော့ကျွန်တော်တို့နီးစုစီနဲ့အမခံလှပေးလိုက်တယ်ပေါ့နော
်ညင်းချမ်းစွာစူဝေခင်းနဲ့ညင်းချမ်းစွာစီတန်းလှစ်လေခင်းဆိုင်ရာဥပဒေပုံမှန်19ရာအများဆုံးထောင်ဒဏ်3လကနေငွေဒဏ်3000ဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးကိုကြာခံနိုင်ပါတယ်လူခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကရေးယူဖို့စီစဉ်နေတဲ့အပေါ်မှာတော့ကိုတိုင်တရားစွဲခံထားသူနောက်တူဦးဖြစ်တဲ့ကိုတန်းလှကခုလိုတုံ့ပြန်ပြောဆိုပါတယ်
။ကျွန်တော်တို့ကပြောချင်တာကဒီကအဖြစ်ဒီကိစ္စကဒီတကယ်တည်းဆိုရင်အစိုးရကိုတိုက်တာလည်းဟိုမမေပေါ့လေသူအနေနဲ့ဟိုဖြည်းရောက်လှုပ်တဲ့နယ်ပေါ့လေဒီသူဆိုတဲ့ပြေပေါ့ကွာသူဆိုတဲ့ဒီလူခွင့်ရေးနဲ့ကိုသူဆိုတဲ့အဖိမက်တွေသူကနေလှုပ်တဲ့နယ်တော်ကနေလည်းမလုပ်ဘူးဟာကျွန်တော်တို့ဒီတူနေတဲ့ကျဆူရတာကိုတော့မှသူတို့အဲအေးယူတာတော့လုပ်တယ်ဆိုတော့နည်းနည်းစိတ်ကမကောင်းဘူးပေါ့ဗျာနော်အဲ့လိုမျိုးတော့ကျွန်တော်တို့ခံစားရပါတယ
်လုတ်ခွင်းရင်းနေဖြစ်ဥဆောင်လှုပ်ရှားမှုကြောင့်လူငယ်၃ဦးကိုအေးယူထားတဲ့ကိစ္စနဲ့ပတ်သက်လို့စစ်တွေမျိုးမှရေးစခန်းကိုဘူရော်ရဲကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြစ်ဆိုတဲ့သူမရှိခဲ့ပါဘူးရခိုင်ပြည်နယ်မှာတပ်မတော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ရဲ့စီရေးပဏိပခတွေကြောင့်ဒေသခံတွေလူခွင့်ရေးချိုးဖောက်မှုတွေရင်ဆိုင်နေရတဲ့ပေါ့ကုလသမဂ္ဂပါဝင်နိုင်ငံတကာအတန်းဝန်တွေတက်ကြလှုပ်ရှားသူတွေကပါစိုးရင်နေတဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေကနေတင်ပြပို့ထားတာဖြစ်ပါတယ်